စတုတ္ထာနေ့စတုတ္ထာနေ့ကုန်သွားပြီနောက်ထပ်အလုပ်လုပ်စရာ6ရက်ကျန်သေးသည်စတုတ္ထာနေ့ဟာအင်မတန်အရေးကြီးတယ်တော်တော်များများသောကျောင်းသားကျောင်းသူများအတွေ့ဒီနေ့ဟာဓမ္မမြစ်ရေထဲသို့ပထမအဦးဆုံးအချိန်ဆင်းခဲ့ကြတာဖြစ်တယ်မွေးလာတဲ့အချိန်ကစားပြီးအပြင်မှာရှိတဲ့အရာများပေါ်သာတစ်ချိန်လုံးကြည့်လာကြတယ်။ကိုယ်တွင်းမှာရှိတဲ့အဖြစ်အမှန်ကိုဘယ်တော့မှမရှိခဲ့ကြဘူး။တခါတလေမျက်စိမိတ်ပြီးထိုင်နေသည့်တိုင်အောင်အဖြစ်အမှန်ကိုရှုမှတ်နေတာမဟုတ်ဘူး။စိတ်ထဲမှာတစ်ခုခုထင်မြင်နေတာသာဖြစ်တယ်။ဒါဟာအကျိုးမရှိပါဘူး။မိမိနဲ့ဆက်သွယ်ပတ်သက်နေတဲ့အဖြစ်အမှန်ကိုရှုမှတ်မှသာမကင်လမ်းပေါ်မှာစားလျှောက်တာဖြစ်တယ်။သေးငယ်သောခြေလမ်းဖြစ်ပေမဲ့အင်မတန်အရေးကြီးတဲ့ခြေလမ်းဖြစ်ပါတယ်။မှန်ကန်သောလမ်းမှန်သောခြေလမ်းဖြစ်သည်။အကျူတရားကိုရစေမည့်ခြေလမ်းဖြစ်သည်။တရားရှိမှပုံရှိမှနည်းနဲ့ပတ်သက်ပြီးမရှင်းတဲ့အချက်လေးတွေရှိမယ်။မေးခွန်းထုတ်ကြရအောင်။ဘာဖြစ်လို့ခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့ခံစားမှုဝေဒနာများကိုဒါလောက်အလေးထားရသလဲဆိုတာကျောင်းသားတော်များများမေးချင်တဲ့မေးခွန်းဖြစ်တယ်ဝေဒနာကိုအလေးမပေးတဲ့တခြားတရားထိုင်ကြီးတွေလည်းရှိပါတယ်မြတ်စွာဘုရားကသေချာစွာရှင်းလင်းခဲ့တာကဒီခံစားမှုဝေဒနာတွေဟာရုပ်တစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူးနာနဲ့လည်းအင်မတန်ဆက်နွယ်နေတယ်ဒီဝေဒနာတွေကိုတကယ်တမ်းရုပ်ကခံစားတာမဟုတ်ဘူး။နာမ်ကခံစားတာဖြစ်တယ်။စိတ်ရဲ့အလေအချင်ကဒီဝေဒနာတွေကိုတုံ့ပြန်ဖို့ပဲ။အစမပြတ်တုံ့ပြန်နေတာဖြစ်တယ်။ကာယသောဝေဒနာပေါ်ပေါက်လာသောတတ်မဲ့မှုဖြင့်တုံ့ပြန်သည်။မကာယသောဝေဒနာပေါ်ပေါက်လာသောယုံရှာမုန်းတီးမှုဖြင့်တုံ့ပြန်သည်။မျက်ရှိုင်းသောအတွင်းစိတ်အစဉ်တွင်တစ်ချိန်လုံးတုံ့ပြန်နေသည်ဒီတုံ့ပြန်မှုဟာမကောင်းသောစိတ်များဆန့်ကျင်သောစိတ်များဖြင့်ပြည့်နေရင်စိတ်ပင်ပန်းဆင်းရဲရသည်ဒီဒုက္ခဆင်းရဲများကိုလည်းထပ်မံပွားများစေသည်မြတ်စွာဘုရားကဘယ်လိုဟောကြားခဲ့သလဲဆိုရင်ဒုက္ခဆင်းရဲခြင်းများကိုပယ်ဖျက်နိုင်ရန်တုံ့ပြန်မှုအားလုံးကိုပယ်ဖြဲ့ရန်ဤခံစားမှုဝေဒနာများကိုလက်နက်ကရိယာတစ်ဖွဲ့အသုံးချပါလို့ဟောကြားခဲ့တယ်ဤတို့ပယ်ဖြဲ့နိုင်ရန်အတွက်ဒီဝေဒနာများကိုအရှိကိုအရှိအတိုင်းမိမိဤပျောကလုံးဝမပါဘဲတည်ငြိမ်သောစိတ်ဖြင့်ရှုမှတ်တတ်ရမည်ဤမကင်လမ်းမှာဆက်လက်လျှောက်လာရင်းနဲ့ဤကံစားမှုဝေဒနာများကိုလက်နက်ကရိယာတစ်ဖွဲ့အသုံးချလာတတ်သည်ဤသို့ဖြင့်သာမြတ်စွာဘုရားသခင်ကိုတော်တိုင်လည်းတပ္ပိမြတ်ရွှေညံတော်ရရှိလာတာဖြစ်တယ်ကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့ဝေဒနာများကိုလုံးဝမျက်ခြေပြတ်လို့မရဘူးနောက်မေးခွန်းတစ်ခုကငယ်တိတ်ကနေခြေပြားရောက်တဲ့အထိတစ်ခုလုံးကိုအပိုင်းလိုက်အပိုင်းလိုက်ခွဲပြီးဝေဒနာများကိုရှုမှတ်တယ်ဒီလိုရှုမှတ်တဲ့အခါမှာဘာဖြစ်လို့အစီအစဉ်နဲ့ရွှေ့ရသလဲအစီအစဉ်နဲ့ရွှေ့ဖို့အင်မတန်အရေးကြီးပါတယ်ဒါမှဘယ်အစိတ်အပိုင်းကိုမှမလွတ်အောင်ရှုမှတ်နိုင်မယ်စတင်တဲ့နေရာကစလို့ရတယ်ကိုကြိုက်တဲ့အစီအစဉ်ကိုသုံးပါဒါပေမဲ့အဲ့ဒီအစီအစဉ်ကိုပဲအမြဲလိုက်နာဖို့အရေးကြီးတယ်တချို့သောတရားထိုင်နည်းများကထုံချင်း၊ကျင်းချင်း၊နာချင်း၊ကြိုက်ချင်းများရှိနေတဲ့နေရာကိုသာအာယုံဆိုင်ပြီးရှုမှတ်ပါလို့ပြောတယ်။တနေရာကိုရှုနေရင်နောက်တနေရာကထင်ရှားသောပြင်းပြသောဝေဒနာတစ်ခုပေါ်လာရင်အဲ့ဒီနေရာကိုကူးလိုက်ပါစသဖြင့်သင်ကြားကြတယ်။ဒီလိုတနေရာကနေနောက်တနေရာကိုခုံကျော်ကူးသားနေတာမျိုးမလုပ်ရဘူး။ဤကဲ့သို့ပြုလုပ်ခြင်းဖြင့်တချို့နေရာများကိုလွတ်သွားပြီးထိုနေရာများတွင်ဘာဝေဒနာမှခံစားလို့မရဘဲအမြဲတမ်းကွက်လပ်များဖြစ်နေတတ်တယ်ဝေဒနာများသည်နေရာအနှံ့ပြားတစ်ချိန်လုံးရှိနေသည် တချို့နေရာများတွင်သိသာထင်ရှားပြင်းပြသည်တချို့နေရာများတွင်အားနည်းသည်မိမိရဲ့ရှုမှတ်နိုင်သောစိတ်ဤစွမ်းရည်ကိုအင်မတန်ထက်မြက်အောင်ကြည့်ယူရမည်သို့မှသာဘယ်နေရာမှပဲဖြစ်ဖြစ်ဘယ်လိုဝေဒနာမျိုးကိုမဆိုခံစားနိုင်မည်ထင်ရှားသိသာသောဝေဒနာများဖြစ်ပေါ်နေသည့်နေရာတစ်နေရာမှတစ်နေရာသို့ကူးပြောင်းနေပါကစိတ်သည်သို့ပြင်းပြသောဝေဒနာများကိုသာရှုမှတ်နိုင်ပြီးအေးငယ်သိမ်ဝဲသောဝေဒနာများကိုခံစားနိုင်မည်မဟုတ်ကွက်လပ်ဖြစ်နေသောနေရာများသည်တင့်အတွက်အမြဲတမ်းကွက်လပ်ဖြစ်နေသည်အကျူတရားရဖို့အတွက်ခရီးလမ်းမှာအရေးကြီးတဲ့အဆင့်အရေးကြီးတဲ့ဘူတာတစ်ခုကတော့တစ်ကိုယ်လုံးနေရာအနှံ့မှာဝေဒနာများကိုခံစားနိုင်တဲ့အဆင့်ဖြစ်တယ်ကိုယ်ပေါ်မှာအသက်ရှိတဲ့နေရာအားလုံးမှာဝေဒနာခံစားနိုင်ရမယ်ထုံချင်းကျင်ချင်းဖြစ်နေတဲ့နေရာများကိုသာရွှေ့ပြီးမှတ်နေပါကတစ်ကိုယ်လုံးနေရာအနှံ့အပြားဝေဒနာကိုခံစားလို့ရတဲ့အဆင့်ကိုမရောက်ဖဲနေမယ်ဒိဉ္ဇီယာကိုမှအလွတ်ပေးလို့မရဘူးတကူလုံးကိုအကွက်ချပြီးတကွက်ကနေတကွက်ရွှေ့ပြီးရှုမှတ်တဲ့အခါမှာဒိဉ္ဇီယာကိုမှမလွတ်ပါစေနဲ့နောက်မိကွန်းတစ်ခုကအဲ့ဒီလိုရွှေ့ပြီးမှတ်နေရင်းနဲ့တချိန်မှာမှတ်ပြီးခဲ့တဲ့နေရာသို့မဟုတ်မရောက်သေးတဲ့မမှတ်ရသေးတဲ့နေရာတနေရာရာမှာပြင်းထန်သောဝေဒနာဖြစ်ပေါ်လာမယ်ထိုနေရာတို့ကူးလိုက်ရမလားအဖြေကတော့ no မကူးလိုက်ပါနဲ့ကိုမှတ်နေတဲ့အစီအစဉ်နဲ့သာကိုဆက်ရွှေ့နေပါတို့ပြင်းထန်သောဝေဒနာဖြစ်ပေါ်နေတဲ့နေရာကိုရောက်လာတဲ့အခါမှာအဲ့ဒီဝေဒနာကိုအရှိအတိုင်းရှုမှတ်လိုက်ပါနောက်မိကွန်းတစ်ခုကငယ်တိတ်ကနေခြေချရောက်အောင်တစ်ခေါက်သွားတဲ့အခါမှာဘယ်လောက်အချိန်ယူရမလဲ။သတ်မှတ်ထားသောအချိန်မရှိပါဘူး။လူတစ်ယောက်နဲ့တစ်ယောက်กว่าပါတယ်။လူတစ်ယောက်ထဲမှာတောင်တစ်ချိန်နဲ့တစ်ချိန်မတူပါဘူး။သိဉ္ဇစိတ်ကအင်မတန်ကနာမနေဖြစ်နေရင်တော့၎င်း၊ထုံတိုင်းနေရင်တော့၎င်း၊စိတ်ဟာမငြိမ်မညဖြစ်နေတဲ့အတွက်ကြောင့်မလို့သိဉ္ဇသောအနုစိတ်ဝေဒနာများကိုခံစားလို့မရဘူး။ဒါကြောင့်ငယ်တိတ်ကနေခြေပြားအထိရွှေ့ပြီးမှတ်သွားတဲ့အခါမှာကိုယ်ပေါ်မှာနေရအများပြားဟာကွက်လပ်များဖြစ်နေတယ်အဲ့ဒီလိုကွက်လပ်တစ်ခုရောက်တဲ့အခါမှာအဲ့ဒီနေရာမှာအနည်းဆုံး10မိနစ်လောက်ရှုမှတ်နေရမယ်10မိနစ်ခန့်ရှုမှတ်ပြီးလို့ဘာမှဝေဒနာမခံစားရလို့ရှိရင်နေရဆက်ရွှေ့သွားရမယ်နောက်တစ်နေရာမှာလည်းဘာမှခံစားလို့မရပြန်ဘူးဆိုရင်10မိနစ်ခန့်နေလိုက်ပါပြီးရင်ဆက်ရွှေ့ဒီလိုနဲ့ပဲတစ်ခေါက်ပြေးဖို့နာရီဘက်လောက်ကြာသွားနိုင်ပါတယ်ငယ်တိတ်ကနေခြေကြားတို့တစ်ခေါက်ပြေးဖို့တနာရီတောင်ကြာရင်ကြာမယ်ကိစ္စမရှိပါဘူးကိုကစိတ်ရှည်ရှည်နဲ့အလုပ်လုပ်နေပြီးတာပဲအချိန်ကအရေးမကြီးပါဘူးစိတ်ကအင်မတန်ထက်မြက်နှိုးချနေရင်ဘယ်ပဲရွှေ့ရွှေ့ဝေဒနာကိုချက်ချင်းခံစားနိုင်မယ်ဒါဆိုရင်10မိနစ်ဆောင်ရမလို့ဘူးနောက်တစ်ခွက်ကိုချက်ချင်းဆက်ရွှေ့လိုက်ပါဒီလိုနဲ့တစ်ခေါက်ပြေးဖို့10မိနစ်လောက်ပဲကြာမယ်အခုလိုအစမှတော့တစ်ခေါက်ပြေးဖို့10မိနစ်လောက်အနည်းဆုံးကြာအောင်ရှုပါ10မိနစ်တောင်မကြာပဲတစ်ခေါက်ပြေးသွားတယ်ဆိုလို့ရှိရင်တချို့သောနေရာများကိုလွတ်သွားနေတာဖြစ်နိုင်ပါတယ်ဒါကြောင့်အနည်းဆုံး10မိနစ်လောက်ကြာအောင်ရှုမှတ်ပါဘယ်နေရာကိုမှလစ်လျူရှုထားခြင်းမရှိပဲစိတ်ရှည်ရှည်နဲ့ရွှေ့နေတဲ့အချိန်ကအရေးကြီးတဲ့အချက်မဟုတ်ပါဘူး။အဲ့တော့နောက်မေးခွန်းတစ်ခုကတခါမှရင်ဧရိယာဘယ်လောက်ကြီးကြီးကိုမှတ်ရမလဲတဲ့။တစ်ချိန်မှသင်ဟာကိုယ်ခန္ဓာရဲ့သေးငယ်သောအဖုံကလေးတစ်ခုပေါ်မှာတောင်ဝေဒနာခံစားလို့ရတဲ့အဆင့်သို့ရောက်လာမယ်။အခုအစမှတော့ဒီလိုမဟုတ်သေးဘူးပေါ့။တခါမှရင်နှစ်လက်မှသုံးလက်မှလောက်ကြီးတဲ့ဧရိယာလောက်ကိုမှရင်အတော်ပါပဲစိတ်ကတိတ်ထုံတိုင်းနေပြီနှစ်လက်မှသုံးလက်မှဧရိယာလောက်ကိုမမှတ်နိုင်ရင်ဧရိယာကြီးကြီးမှတ်နိုင်ပါတယ်ဥပမာခေါင်းတစ်ခုလုံးမျက်နှာတစ်ခုလုံးလက်မောင်းတစ်ခုလုံး ရင်ပတ်တစ်ခုလုံးစသဖြင့်မှတ်နိုင်ပါလေ။တက်ခါတလဲလဲမှတ်ရင်းနဲ့အေရီယာကိုသေးသေးလာနိုင်ပြီးနှစ်လက်မှသုံးလက်မှအရွယ်ကိုရောက်လာမယ်။စိတ်တော့ရှည်ရမယ်။စိတ်မရှိဘဲနေရာတစ်ခုမှာဝေဒနာပေါ်ခြင်းနဲ့စိတ်ဆောနေရင်စိတ်လာမငြိမ်မညဖြစ်လာမယ်။အဲ့ဒီလိုစိတ်မျိုးဟာအနုစိတ်ဝေဒနာကိုမခံစားနိုင်ဘူး။ဒါကြောင့်စိတ်ကိုအလွန်တည်ငြိမ်စွာထားရမယ်။ကျန်နာဖို့တရားဓမ္မကဆက်လက်တောင်းဝန်ယူပါလိမ့်မယ်။တနေရာကနေတနေရာရွှေ့သွားရင်ကွက်လပ်ဖြစ်နေတဲ့နေရာကိုရောက်လာရင်အေးအေးဆေးဆေးစိတ်စိတ်စိတ်အာယုံဆိုင်ပြီးစိတ်တည်ငြိမ်စွာရှုမှတ်နေပါ။စိတ်မတည်ငြိမ်လို့ရှိရင်ဝေဒနာလိုချင်တဲ့တမဲ့မှုပေါ်လာပြီးစိတ်ဟာမငြိမ်မညဖြစ်လာရော။ကွက်လပ်ဖြစ်နေတယ်လို့ထင်ရတဲ့နေရာဟာတကယ်တော့ကွက်လပ်မဟုတ်ပါဘူး။ဝေဒနာကအမြဲရှိနေပါတယ်။ဝေဒနာကအသေးစိတ်ဖြစ်နေပြီးကိုယ်စိတ်ကမထက်မြက်လို့ခံစားလို့မရတာဖြစ်ပါတယ်ကိုယ်စိတ်ကိုလည်းတိမ်မွေ့အောင်လုပ်ရမယ်စိတ်ကပူပြီးညှတလာမှပူပြီးလွယ်လွယ်ကူကူဝေဒနာကိုခံစားနိုင်မယ်ဒီကွက်လပ်ဖြစ်နေတဲ့နေရာပေါ်မှာမုန်းတီးခြင်းဖြစ်သွားလို့ရှိရင်စိတ်ရဲ့ညှတမှုပျောက်သွားမယ်တက်မဲ့ခြင်းမုန်းတီးခြင်းများမဖြစ်ဘဲအဲ့ဒီနေရာမှာ10မိနစ်လောက်ရှုမှတ်နေလိုက်ပါ10မိနစ်အတွင်းမှာဘာမှမခံစားရလဲ10မိနစ်ပါနဲ့ကိုလို့ဆရာရှိတာလုပ်ပြီးပြီပြုံပြုံလေးပဲတနေရာရွှေ့လိုက်ပါနောက်တစ်ခေါက်ဒီနေရာပြန်ရောက်တော့ဘာဖြစ်မလဲကြည့်ရတာပေါ့ဒီအခြေအနေဟာအမြဲတည်ရှိနေမှာမဟုတ်ပါဘူးတစ်သက်လုံးဒီလိုဖြစ်နေမှာမဟုတ်ပါဘူးစိတ်ရှည်ရှည်နဲ့ပဲတစ်ပတ်ပြီးတစ်ပတ်ရွှေ့နေလိုက်ပါတစ်ချိန်မှာတော့တကူလုံးမှာဝေဒနာများကိုခံစားလို့ရတဲ့အဆင့်ရောက်လာပါလိမ့်မယ်။ဝေဒနာတွေကတစ်ချိန်လုံးရှိနေတာပဲ။ကိုယ်စိတ်ကိုယ်ကိုသင်ပေးယုံမယ်။ထင်ရှားသောအနုစိတ်သောပြင်းထန်သောအားနည်းသောသာယာသောမသာယာသောဘာဝေဒနာကိုပဲဖြစ်ဖြစ်ခံစားနိုင်အောင်စိတ်ကိုသင်ကြားပေးပါ။စိတ်ကိုတည်ငြိမ်အောင်ထားပါ။တကယ်လို့ဘာဝေဒနာမှခံစားလို့မရတဲ့ကွက်လပ်နဲ့ကြုံနေတဲ့အခါဆက်မရှိသွားခင်အရေပြားပေါ်မှာအဝတ်နဲ့ထိနေတာလေးကိုတော့၎င်းလေထိတာကိုတော့၎င်းရအောင်မှတ်ယူလိုက်ပါဒါလဲဝေဒနာတစ်မျိုးပဲအင်မတန်အပေါ်ယံကျတဲ့ဝေဒနာမျိုးပေါ့ဒါပေမဲ့ဒါနဲ့ပဲစဖို့လိုရင်စရမယ်အဲ့ဒီအဆင့်ကနေမှပုံမူတည်တာတော့ခံစားမှုဝေဒနာများပေါ်ပေါက်လာမယ်စိတ်တော့ရှည်ရမယ်တခုတည်းထားရမှာကဝေဒနာအမျိုးအစားတစ်ခုခုကိုမရှာရဘူးဒီလိုကိုယ်ကဝေဒနာတစ်မျိုးမျိုးကိုခံစားခြင်းလို့ဆိုတဲ့စိတ်နဲ့ရှာနေလို့ရှိရင်ဝိပဿနာအားထုတ်တာမဟုတ်တော့ဘူးဝိပဿနာဆိုတာယထာဘူတဉာဏတတ္တနာဖြစ်တယ်ယထာဘူတဆိုတာအရှိကိုအရှိအတိုင်းကိုယ်ဖြစ်စေခြင်းတလို့မဟုတ်ဘူးရွေးလို့မရဘူးရွေးဖို့အခွင့်အရေးမရှိဘူးယထာဘူတဉာဏတတနာဆိုတာကအရှိကိုအရှိအတိုင်းပညာဖြင့်ရှုမှတ်နေသည်တဲ့ဆိုလိုတာကအဖြစ်အပျက်အားလုံးရဲ့သဘာဝသဘောတရားကိုနားလည်တယ်ကိုယ်တွေအားဖြင့်ဒီဝေဒနာအားလုံးဟာပေါ်လာလိုက်ပျောက်သွားလိုက်နဲ့အမြဲပြောင်းလဲနေတယ်အနိစ္စအနိစ္စအနိစ္စဆိုတာသိလာတယ်ဒါဟာကိုယ့်ရဲ့စိတ်ကိုပိုပြီးတည်ငြိမ်စွာထားနိုင်အောင်အထောက်အကူပြုနေတယ်ဘာဝေဒနာပဲဖြစ်နေဖြစ်နေအရှိကိုအရှိအတိုင်းယထာဘူတပဝန်းကျင်ရှိလေးကြောင့်ဖြစ်ပေါ်တဲ့ဝေဒနာပဲဖြစ်ဖြစ်အကြာကြီးထိုင်ရလို့ဖြစ်ပေါ်တဲ့ဝေဒနာပဲဖြစ်ဖြစ်ကို့မှာရှိပြီးသားယောဂကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာပဲဖြစ်ဖြစ်ဘာကိုမှလိလိမရှိပါနဲ့တစ်သက်တာလုံးဒီဝေဒနာတွေကိုခံစားရတဲ့အခါတိုင်းတနည်းမဟုတ်တနည်းတော့ကိုကတုံ့ပြန်ခဲ့တာပဲตายาတော့ทุกขเวทนาဆိုရင်တက်မဲ့တယ်တွေ့ကတ်တယ်ဒုက္ခเวทนาဆိုရင်တွန့်ဖက်ဖြစ်တယ်တစ်ဖက်ကတွန့်လိုက်တစ်ဖက်ကဆွဲလိုက်နဲ့စိတ်ရဲ့အလေအချင်းဟာဒီလိုပဲတစ်ချိန်လုံးကနာမငြိမ်ဖြစ်နေတယ်အခုဒီအလေအချင်းကိုပြောင်းဖြစ်နေတာဖြစ်တယ် ဝေဒနာတွေကိုအမြဲတုံ့ပြန်နေခြင်းအပြင်စိတ်ဆင်းရဲမှုကိုပွားများစေသည်ဝေဒနာများကိုအရှိကိုအရှိအတိုင်းရှုမှတ်လိုက်သောအခါတုံ့ပြန်မှုမရှိတော့ဘဲစိတ်ဆင်းရဲမှုလည်းမဖြစ်ပေါ်တော့ဘူးဒီဝေဒနာတွေကိုလက်နက်ကိရိယာတစ်ဖွဲ့အသုံးပြုပြီးစိတ်ဆင်းရဲမှုများကိုဖယ်ရှားဖြစ်နေခြင်းဖြစ်သည်ဘာကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာပဲဖြစ်ဖြစ်ကိစ္စမရှိဘူးစိတ်ကိုတည်ငြိမ်အောင်သာထားပါဒီနေ့ကို3ချိန်တနာရီလုံးပုံစံမပြောင်းပဲအဓိဋ္ဌာန်နဲ့တရားထိုင်တဲ့အချိန်3ချိန်ရှိတယ်တနာရီပြည့်ကနီးလေလေပိုးပြီးနာချင်းကြိုက်ခဲလာလေလေပဲဒါဟာသင်ကိုအဖြစ်ပေးနေတာမဟုတ်ပါဘူးစိတ်ရဲ့အလေးအချိန်ကိုပြောင်းပေးဖို့ပဲကိုယ်တသက်တာမှာမကြာမကြာအင်မတန်စိတ်ဖြည့်ဖွယ်ရာကောင်းသောမနစ်မြှုပ်စရာကောင်းသောအခြေအနေမျိုးနဲ့တွေ့ကြုံကြရတယ်အဲ့ဒီအခါမျိုးမှာစိတ်ကိုတည်ငြိမ်အောင်ဖယ်လို့ထားကြမလဲအခုလိုတရားထိုင်လို့အင်မတန်ထုံနာခြင်းကြိုက်ခဲနေလေကိုယ်စိတ်ကတုံ့ပြန်တာပဲဒါပေမဲ့ဒီလိုတုံ့ပြန်နေတဲ့အထဲကပဲတချို့အခိုက်အတန့်လေးတွေမှာစိတ်ကိုမငြိမ်းမငြိမ်းပဲတည်ငြိမ်အောင်ထားနိုင်လာတယ်ဒီအခိုက်အတန့်လေးတွေဟာအင်မတန်အင်အားပြင်းပါတယ်တန်ဖိုးရှိပါတယ်ရုံညံသောအညစ်အကြေးများကိုအမြစ်ကစားပြီးဖြတ်ဖြစ်နိုင်တဲ့အစွမ်းတတ္တိရှိပါတယ်အကယ်၍တဏှာကြီးအဋ္ဌိဌံထိုင်တဲ့အခါမှာအကြောင်းတစ်စုံတစ်ခုကြောင့်ပုံစံပြောင်းမှုလိုရင်လည်းပြောင်းလိုက်ပါဒါအတွက်ကြောင့်ကိုယ့်ကိုယ်ကိုအပြစ်တင်စရာမလိုပါဘူးတရားဓမ္မလမ်းကြောင်းမှာအပြစ်တင်တယ်ဆိုတာရယ်လို့မရှိဘူးကိုယ်အစွမ်းကုန်အားထုတ်ပေမဲ့မအောင်မြင်ခဲ့ဘူးပေါ့နောက်တစ်ခါထပ်ကြိုးစားမယ်ငါပြီးခဲ့တဲ့တနာရီတုန်းကပုံစံ3ခါပြန်ရတယ်ဒီတစ်ခါ2နာရီပဲပြောင်းမယ်လို့တန်တိတ်တန်ချပါနောက်တစ်ခါကြာရင်တစ်ခါပဲပြောင်းဖို့လိုရမယ်ဒီလိုနဲ့ပဲနောက်တစ်ခါဆိုရင်ပြောင်းစရာမလိုတော့ဘူးကိုကိုကိုအဖြစ်တင်ရင်ကြာရှည်အတွက်မကောင်းပါဘူးကိုအစွမ်းကုန်ကြိုးစားပြီးကျန်နာဓမ္မကအကြည့်လုပ်ပေးပါလိမ့်မယ်ဖြည်းဖြည်းနဲ့မှန်မှန်တိုးတက်လာပါလိမ့်မယ်ကိုယ်ပေါ်မှာဘာဝေဒနာပဲပေါ်ပေါက်လာလားပေါ်လာသမျှနဲ့ကိုယ်စိတ်ကိုတည်ငြိမ်စွာထားတတ်အောင်ကြိုးစားပါထူးခြားသောဝေဒနာမျိုးတစ်ခုခုကိုရှာနေရင်ဒါမဟုတ်ဘူးဒုက္ခဝေဒနာတွေကိုလည်းလိုချင်တတ်မှတ်ခြင်းမဖြစ်နဲ့ပြင်းထန်သောဝေဒနာများဖြစ်ပေါ်နေရင်လည်းမှတ်လိုက်ုံပဲတက်မဲ့ခြင်းမုန်တီးခြင်းဖြစ်နေရင်အခြေအနေပိုဆိုးသွားမယ်စိတ်ဆင်းရဲမှုတွေပိုပွားများလာမယ်ငါစိတ်ကိုငါခွဲစိတ်နေတာဖြစ်တယ်လို့သဘောထားရမယ်အနာကုကိုခွဲစိတ်လိုက်တဲ့အခါမှာအထဲမှာကင်းအောင်နေတဲ့ဓီရီထွက်လာမှာပဲရေမွေးတော့ထွက်မလာဘူးမိမိရဲ့စိတ်ကိုခွဲစိတ်တဲ့အခါမှာလဲရုန်းညံ့ခြင်းများစန့်ကျင်မှုများထွက်လာမှာပဲမုံတိုင်းတိုက်ခတ်တယ်လို့ပဲပေါ့ဒါကိုပြုံပြုံလေးခံလိုက်ရုံနဲ့ဒါဆိုရင်အတွင်းနဲ့နဲ့အဲထဲမှာရှိတဲ့ရုန်းညံ့မှုတွေဟာအလွှာလိုက်အလွှာလိုက်တက်လာပြီးကွာကျသွားမှာပဲစိတ်ဟာတည်ငြိမ်ရမယ်တုံ့ပြန်ရင်ပိုဆိုးမယ်လွန်ခဲ့တဲ့နှစ်ပေါင်းများစွာကကျွန်ုပ်ပထမဦးဆုံးတရားပဝင်တဲ့အခါပထမတစ်ရက်နှစ်ရက်မှာအခက်အခဲများကြုံတွေ့ရသည်ကျုပ်ရဲ့ဆရာကြီးပြောတဲ့အတိုင်းဖြစ်ပေါ်လာသောမုန်တိုင်းများကိုဆက်လက်၍သာရှုမှတ်နေသည်ယခင်ကပါရမီများကြောင့်ထင်တယ်အဲ့ဒီပထမတရားပမာရင်ကိုအတော်လေးအောင်မြင်ခဲ့တယ်အဲ့ဒီလိုအင်မတန်တန်ဖိုးရှိတဲ့အရာတစ်ခုကိုတွေ့ရှိတဲ့အခါတခြားသူများထံသို့လည်းဖြန့်ဝေခြင်းနဲ့စိတ်များဖြစ်ပေါ်လာတယ်အိမ်ပြန်ရောက်တော့မိသားစုများရွှေမျိုးများကိုမိတ်ဆွေများကိုပြောပြတော့သူတို့လည်းတရားပဝင်ကြတယ်သူများချင်းစီးပွားရေးသမားတစ်ယောက်ရှိတယ်အင်မတန်စိတ်မချမ်းမသာဖြစ်နေတဲ့လူတစ်ယောက်ဖြစ်တယ်စီးပွားရေးမကောင်းလို့လည်းမဟုတ်ဘူးဝင်ငွေမဝင်လို့လည်းမဟုတ်ဘူးတရားဓမ္မမရှိဘဲနဲ့ရှာလို့ရတဲ့ငွေဟာကိုယ်ကိုအင်မတန်ဒုက္ခဆင်းရဲခြင်းပြုစေနိုင်တယ်ကျွန်ုပ်ကိုယ်တိုင်လည်းဒီဘဝမျိုးကိုကျော်ဖြတ်လာတယ်ဆိုတော့ကောင်းကောင်းသိတယ်ပိုက်ဆံဟာကြောက်စရာကောင်းတယ်ပိုက်ဆံမရှိရင်လည်းစိတ်ဆင်းရဲရတယ်ပိုက်ဆံရှိပြန်တော့လည်းပိုးပြီးစိတ်ဆင်းရဲရတယ်တရားဓမ္မကိုနားမလည်ရင်ဒုက္ခဆင်းရဲခြင်းမှမလွတ်နိုင်ဘူးဒီသူငယ်ချင်းကိုလည်းတရားထိုင်ဖို့တိုက်တွန်းတာတစ်နှစ်ခွဲလောက်နေတော့မှ ဆယ်ရက်တရားပါဝင်ဖို့သဘောတူတယ်။ငါရဲ့နောက်တနေ့မှာဆရာကြီးဥပခင်ကအခန်းလေးတွေထဲမှာကိုယ်အခန်းနဲ့ကိုတရားကျင့်နေကြတဲ့ကျောင်းသူကျောင်းသားတွေစီလှည့်ပြီးနီးနာပေးတယ်။ဒီတနေ့ချင်းရဲ့အခန်းရောက်တဲ့အခါမှာဘာဝေဒနာတွေခံစားရတယ်လို့မေးတော့ဘာဝေဒနာမှမခံစားရဘူးတဲ့။သူကြည့်လိုက်တော့ရှာအင်းကြီးတွေစစ်ကြဲတွေအကုန်ချက်ပြီး ဒိုဒီကိုလည်းကတောင်းကြိုက်ပြီးချွေးတုတ်တုတ်ဆွဲနေတယ်။ဒါနဲ့ဆရာကြီးကမေးတယ်။သင်ချွေးတွေအရမ်းထွက်နေတယ်။တိတ်ပူတယ်ထင်တယ်ဆိုတော့ဟုတ်ပါတယ်တဲ့ဒီအခန်းလေးတွေထဲမှာတိတ်ပူတယ်တဲ့။ဒါဆိုရင်ခင်ဗျာဒီအပူကိုပဲမှတ်ဖို့ဒီချွေးထွက်တာကိုပဲမှတ်ဖို့ဆိုတော့ဒီလူကကျုပ်တို့မျက်နှာတွေကိုကြည့်ပြီးမယုံနိုင်အောင်ဖြစ်နေတယ်။ဘာ ငါဒီလာပြီးတော့ဒီချွေးထွက်တာတွေဒီအပူတွေကိုမှတ်ဖို့လာတာလား။ငါကိုယ်တည်းကရှိတဲ့လက်ပြာကိုမှတ်ခိုင်းရင်လည်းအတိတ်ပဲရှိသေးတယ်။တရားသခင်အရှင်မြတ်ကိုမှတ်ခိုင်းရင်လည်းအတိတ်ပဲရှိသေးတယ်။ငါတို့ဟိန္ဒူဘုရားတွေလို့ဝင်စားတယ်လို့ယုံကြည်ရှိတဲ့ဗုဒ္ဓကိုရှုမှတ်ခိုင်းရင်လည်းအတိတ်ပဲရှိသေးတယ်။ငါပဲယူနေပြီလားတဲ့။ဒီလူဟာနားမလည်နိုင်ဘူးဖြစ်နေတယ်။ ဘယ်လောက်ပဲရှင်းပြရှင်းပြတခုခုထူးခြားသော special ဝေဒနာကိုသာရှာနေတယ်။အဖြစ်မှန်ကိုမမှတ်ချင်ဘူး။ဆယ်ရက်လုံးလုံးအချိန်ကုန်လာပဲရှိတယ်။နောက်ထပ်တစ်နှစ်လောက်နေတော့များစွာသောမိတ်ဆွေများတရားထိုင်ပြီးအကျိုးထူးပြီးပြန်လာကြတာကိုတွေ့ပြန်တော့ငါနောက်ထပ်တစ်ခါသွားအောင်မယ်ဒီတစ်ခါတော့ မင်းကအဖူကိုမှတ်ဆိုရင်အဖူကိုမှတ်ပါမယ်ချွေးထွက်တာကိုမှတ်ဆိုရင်ချွေးထွက်တာကိုမှတ်ပါမယ်ဘာပဲပေါ်လာပေါ်လာဒီတစ်ခါတော့ပြောတဲ့အတိုင်းတေချာစွာအလုပ်လုပ်ပါမယ်လို့ကတိပေးပြီးကောင်းမွန်စွာတရားရှိမှတ်တဲ့အတွက်ကြောင့်မလို့တိုးတက်မှုကိုတွေ့ရတယ်ဘာထူးခြားသောဝေဒနာကိုမှရှာမနေနဲ့ဒီအချိန်ကာလမှရှိတာကိုလက်ခံရုံပဲ နောက်တစ်ချိန်ချိန်မှာကြုံတွေ့နိုင်တဲ့ဝေဒနာတစ်ခုခုကိုအကူကနေကြိုးပြီးရှာနေရင်လဲဒါဝိပဿနာမဟုတ်ဘူး။တကယ်မရှိတာတစ်ခုခုကိုတတ်မှတ်နေတာစိတ်ထဲမှာထင်မြင်နေတာပဲဖြစ်တယ်။အဖြစ်မှန်နဲ့သာအလုပ်လုပ်ရမယ်။သိအရေးကြီးတယ်။ဒါကိုပဲထပ်ခါတလဲလဲသင်္นานတိုင်းမှာရှင်းပြခဲ့တယ်။သင်္นานတိုင်းမှာကျောင်းသားတယောက်နဲ့ယောက်တော့အများကြီးရှိတယ်။ငါရဲ့နေ့လောက်မှာ တရားစစ်တဲ့အခါမှာဆရာကဘာဝေဒနာတွေခံစားရတယ်လဲလို့မေးရင်ဘာမှမခံစားရဘူးလို့ဖြေတယ်။ဒါဆိုရင်တနာယီပုံစံမပြောင်းဘဲထိုင်နိုင်လားလို့မေးလိုက်ရင်တော့အောင်မလေးမထိုင်နိုင်ပါဘူး။နာလုံးလို့ကျင်လုံးလို့ထုံလုံးလို့စသဖြင့်ပုံစံပြောင်းရပါတယ်လို့ဖြေတယ်။ဒီထုံတာနာတာကျင်နာတွေဟာဝေဒနာတွေမဟုတ်ဘူးလို့ပဲထင်ကြတယ်။ပထမဆုံးရအာနာပါနလုပ်နေတုန်းကလည်းဒီလိုပဲတတိယနေ့လောက်ဆိုရင် ဒီနှုတ်ခမ်းနဲ့နှာခေါင်းကြားမှရှိတဲ့တတိကံပုံဧရိယာလေးမှာဘာဝေဒနာတွေတွေ့လဲလို့ဆရာကမေးရင်ဘာဝေဒနာမှမတွေ့ပါဘူး။ရတာပဲရှိတယ်လို့ဖြေကြတယ်။ရတာကလည်းဝေဒနာပဲဆိုတာကိုသဘောမပေါက်ကြဘူး။တခါတလေကျောင်းသားတယောက်ကလာပြောမယ်ကျွန်တော်ရတာနာတာပူတာဆုံးနေတာပဲခံစားရတယ်။ဝေဒနာပဲမခံစားရဘူးဆိုတာကရှိသေးတယ်။ ဝေဒနာဟာထူးထူးခြားခြားတစ်ခုခုဖြစ်ရမယ်လို့ပဲစွဲနေကြတယ်။ဒီလိုဆိုရင်ဆယ်ရက်လုံးလုံးအချိန်ဖြုန်းနေမှာပဲ။ခံစားရသမျှအားလုံးဒီဝေဒနာဖြစ်သည်။အခုဒီဝေဒနာတွေကိုမတုံ့ပြန်ပဲရှိကိုရှိတိုင်ရှုမှတ်တတ်အောင်လုပ်နေတာဖြစ်တယ်။ဒုက္ခဝေဒနာတွေ့အောင်ခံစားရအောင်ဆိုပြီးအားထုတ်နေတာမဟုတ်ဘူး။ဒုက္ခသူပေါ်လာရင်ပေါ်လာပါစေ။ စိတ်ကိုတည်ငြိမ်စွာထားတတ်လာတဲ့အခါဒါဟာမှန်ကန်သောလုပ်ရဖြစ်တယ်။တစ်သက်လုံးကစန့်ကျင်မှုများဖြင့်သာတုံ့ပြန်လာခဲ့တယ်။အခုကိုယ်ဘဝရဲ့အလေးအချင်ကိုပြောင်းယူတာဖြစ်တယ်။အချိန်ယူရမယ်။ဒါပေမဲ့အစတော့ချီခဲ့ပြီ။တေချာစွာအားထုတ်ရင်အကျိုးခံစားရမယ်။နောက်မှဆိုရင်တော့ဆယ်ရက်တရားပတ်ပေါင်းဘယ်နှခုပဲလှုပ်လှုပ် ဒုက္ခဝေဒနာကိုပဲတတ်မဲ့မျှော်ဖို့နေရင်ဘယ်တော့မှဒုက္ခဝေဒနာကိုမရဘူး။စိတ်ကိုမငြိမ်းငြိမ်အောင်ထားပါ။ဤမျက်မှောက်ကာလရဲ့အဖြစ်မှန်ကိုသာမှတ်ပါ။ယထာဘူတအရှိကိုအရှိအတိုင်းမှတ်ပါ။ စကြဝဠာတစ်ခုလုံးရဲ့ပဂတိအမှန်တရားဟာလေဒီရုပ်ခန္ဓာပေါင်းအတွင်းမှာပဲရှိတယ်စကြဝဠာထဲမှာဘာပဲရှိရှိခန္ဓာ၅ပါးမှာရှိတဲ့အာယုန6ပါးနဲ့ထိတွေ့မှသာလျှင်မိမိရဲ့သိမှုထဲမှာပေါ်ပေါက်လာတာဖြစ်တယ်အာယုန6ပါးကအမြင်အကြာအနံ့အရသာအထိအတွေ့နဲ့စိတ်တို့ဖြစ်တယ်ပြင်ပလောကနဲ့ခန္ဓာ၅ပါးဆက်သွယ်ပုံဟာဒီအာယုန6ပါးကနေတဆင့်သာဖြစ်တယ်ကမ္ဘာလောကကြီးတစ်ခုလုံးကိုလေ့လာမယ်ဆိုရင်သိပ္ပံပညာရှင်တဦးအနေနဲ့ကတော့တနေရာကနေတနေရာကိုသွားမယ်ဒါအသိပညာဉာဏ်အစစ်မှဖြစ်တယ်ကိုယ်တွေ့အစစ်မှဆိုရင်တော့စူးစမ်းလေ့လာမှုအားလုံးဟာခန္ဓာ၅ပါးပေါင်းအတွင်းမှသာဖြစ်ရမယ်ဒါဟာဝိပဿနာပဲဂေါတမဗျာအလောင်းတော်သိတ္တထမင်းသားဟာအိမ်ရှိမင်းသားဖြစ်တယ်မွေးတော့ကနန်းတော်ထဲမှာမွေးတာမဟုတ်ဘူးသိပ္ပံအောက်မှာမွေးတာဖြစ်တယ်။နောက်ဒုက္ခစရိယာကျင့်တဲ့အခါမှာလည်းဂူတွေထဲမှာကျင့်ခဲ့တယ်နဲ့ဘုရားဖြစ်တဲ့အချိန်မှာသိပ္ပံအောက်မှာဖြစ်တယ်။တရားဓမ္မအရင်ဆုံးစဟောတာလည်းသိပ္ပံအောက်မှာဖြစ်တယ်။သက်တော်80မှာပရိနိဗ္ဗာန်ပြုတော့လည်းသိပ္ပံအောက်မှာပဲ။ဤအရေးကြီးသောအဖြစ်အပျက်အချင်းအရာ၄ခုဟာသဘာဝမူကောင်းခင်အောက်မှာသာဖြစ်တယ်။ဒီပုဂ္ဂိုလ်ဟာတဘာဝတရားကိုအင်မတန်လေ့လာခဲ့တယ်။ဒါပေမဲ့လည်းအပြင်မှာရှိတဲ့တဘာဝတရားကိုလေ့လာရုံနဲ့အကျွတ်တရားရခဲ့တာမဟုတ်ဘူး။ဝိပဿနာဖြင့်ရုပ်ခန္ဓာပေါင်းအတွင်းမှာရှိတဲ့တဘာဝတရားကိုလေ့လာတော့မှသာအကျွတ်တရားရပြီးသဗ္ဗညုတရွှေဉာဏ်တော်ကိုရခဲ့တာဖြစ်တယ်။ဤသူမဆိုဒီအတိုင်းကျင့်ကြံအားထုတ်ရင်စကြဝဠာတစ်ခုလုံးရဲ့အဖြစ်မှန်ကိုရှင်းလင်းစွာသိရှိလာမယ်။တဘာဝတရားအားလုံးကိုသိရှိလာမယ်။ကိုယ့်အဖို့ဘာမှမသိတာမရှိတဲ့ဘာမှရှုပ်ဝှက်ချက်မရှိတဲ့အဆင့်ကိုရောက်လာမယ်။တစ်ခုမကြာခင်ရှင်းလင်းစွာသိရှိလာမှာကတဘာဝတရားသည်အဖြစ်မှဖြစ်စေအแท้မှဖြစ်စေအတူတူသာဖြစ်သည်တဲ့။ကိုယ်တွေအစ်စ်မှာသိရှိလာမှာကရုပ်ငန်းနံပေါင်းနေပေတစ်ခုလုံးမှာအချင်းအရာတစ်ခုခုဟာတစ်ချိန်လုံးဖြစ်ပျက်နေတယ်ဒါဟာဖြင့်နောက်ဆုံးကုန်ကျော်ပဲဒါပြင်းရင်ဘာမှမပြောင်းတော့ဘူးလို့ကိုပြောလို့မရဘူးဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတယ်ပြောင်းလဲနေတယ်ပြောင်းလဲနေတယ်ရုပ်နဲ့နာပေါင်းနေပေတစ်ခုလုံးမှာတစ်ခုခုကအချိန်လုံးဖြစ်ပျက်နေတယ်။ဒါဟာဖြင့်နောက်ဆုံးကုန်ကျော်ပဲ။ဒါပြီးရင်ဘာမှမပြောင်းတော့ဘူးလို့ကိုပြောလို့မရဘူး။ဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတယ်ပြောင်းလဲနေတယ်ပြောင်းလဲနေတယ်။အဲ့ဒီလိုဖြစ်ပေါ်လာတာကိုဘဝလို့ခေါ်တယ်။တတဝါဆိုတာကတော့အမှန်တကယ်မရှိဘူး။ဟိုတတဝါဒီတတဝါလူတိရစ္ဆာန်စသဖြင့်ပြောကြပေမဲ့တကယ်တမ်းတော့အားလုံးဘဝများတာဖြစ်သည်။နောက်တစ်ခုအဖြစ်မှန်သိရှိလာမှာကဒါပဲဖြစ်ပေါ်လာလားမတော်တဆမဖြစ်ဘူး။စကြဝဠာတစ်ခုလုံးမှာဖြစ်ပေါ်လာသမျှအားလုံးဟာသူတို့ကိုဖြစ်ပေါ်စေတဲ့အကြောင်းတစ်ခုသို့မဟုတ်တစ်ခုတည်းပိုရှိကြတယ်။အကြောင်းကြောင့်အကျိုးဖြစ်တဲ့ဒီအကျိုးကနောက်အကျိုးတစ်ခုကိုဖြစ်ပေါ်စေမဲ့အကြောင်းဖြစ်လာနိုင်တယ်ဒီလိုနဲ့ဆက်လက်စီးဆင်းနေတယ်နောက်အဖြစ်မှတစ်ခုကဘာလဲဆိုရင်အကြောင်းကြောင့်အကျိုးဖြစ်သလိုမျိုးစိတ်ကြောင့်လည်းအသီးဖြစ်သည်အပြင်လောကမှာပဲဖြစ်ဖြစ်အတွင်းလောကမှာပဲဖြစ်ဖြစ်ဒီတရားတစ်ခုပဲတဲ့မြေကြီးပေါ်မှာအစေနှမျိုးပြိုးတယ်ဂျမင်းကအစေနဲ့မင်းဆိုတဲ့အင်မတန်ခါတဲ့အပင်ကအစေလိုဖြစ်တယ်။ညီရေလေးညီတို့အတူတူပဲရရှိကြတယ်။ဂျမင်းကပေါက်လာတော့အင်မတန်ချူတယ်။မင်းအပင်ကခါတယ်။ဘာဖြစ်လို့သဘာဝကတပင်ပေါ်မှာအင်မတန်စိတ်ကောင်းရှိပြီးနောက်တပင်ပေါ်မှာရက်ဆက်ရတယ်လို့မေးစရာရှိနေ။စိတ်ကောင်းရှိတာနဲ့ရက်ဆက်တာနဲ့ဘာမှမဆိုင်ပါဘူး။ဘာမဆိုချပြီးတော့ဒီနေ့အတိုင်းသာဖြစ်ရတယ် တဘာဝကဒီမျိုးစေ့များကနေအတင်ပေါက်နိုင်အောင်သူတို့ရဲ့တတ္တိကိုဖော်ပြနိုင်အောင်ရေလေနေတို့ဖြင့်ကူညီတာပဲရှိတယ်ဘယ်လောက်ပဲဒီနင်းအပင်ရှေ့မှာထိုင်ပြီးရှ िख ိုးပြီးနင်းအပင်ကနေတရက်သီးအချိုသီးသီးပါစေလို့ဆုတောင်းနေလဲသီးမှာမဟုတ်ဘူးအစကတည်းကတရက်သီးအချိုသီးသီးစေခြင်းရင်တရက်သီးအချို့အစိပြိုးရမှာပဲခက်တာကမျိုးစိပြိုးတဲ့အချိန်မှာတုန်းကခါသောမျိုးစိများကိုသာပြိုးကြပြီးရိတ်သိမ်းတဲ့အချိန်ကျတော့တည်တည်အချို့ကိုပဲတောင်းတကြတယ်ဒီလိုမဖြစ်နိုင်ပါဘူးတူဦးကငါအတွက်တခုခုလုပ်ပေးလိုက်မယ်ဆိုပြီးကိုယ့်ကိုယ်ကိုလှည့်ပြားနေကြတယ်မြတ်စွာဘုရားလက်ထက်ကလူငယ်တယောက်ဟာမြတ်စွာဘုရားထံလာပြီးကျွန်တော်အဖေမင်းကပဲသေသွားတယ်ဆိုပြီးငိုရိုနေတယ်ဒီတော့မြတ်စွာဘုရားကနေငိုရိုနေလို့ဘာအကြောင်းထူးမှာလဲဘာဖြစ်လို့ငိုနေတာလဲလို့မေးတော့အကြောင်းမထူးတော့ဘူးဆိုတာတော့နားလဲပါတယ်ဒါပေမဲ့အထူးတောင်းဆိုချင်တာတစ်ခုရှိလို့ပါတဲ့ကျွန်တော်အဖေအတွက်တစ်ခုခုလုပ်ပေးပါလို့ရှောက်ထားတယ်ရိုးရိုးဘုန်းကြီးတစ်ပါးကရစ်ဖတ်တယ်ဆဲလိုက်လို့ရှိရင်နဲ့နောက်ပြေတကာပွင့်ပြီးကျွန်တော်အဖေလဲဗီဇာရရောတဲ့အရှင်ဘုရားလို့အင်မတန်စွမ်းတဲ့ပုဂ္ဂိုလ်ကရစ်ဖတ်တယ်ဆဲပေးမယ်ဆိုရင်ဗီဇာတွေမကဘူးနောက်ပြေမှာအမြဲတမ်းနေခွင့်ပါမစ်ပါရမယ်လို့ရှောက်ထားတယ်အမေရိကန်ပြည်ဝင်တဲ့အခါအသိကပ်ပြရတယ်လို့ပဲပေါ့ဒါကြောင့်ဘုရားရှင်သခင်တခုခုလုပ်ပေးပါတဲ့မြတ်စွာဘုရားကဒီလူနားလည်တဲ့နည်းနဲ့တရားဓမ္မကိုရှင်းပြဖို့အတွက်ကောင်းပြီအသင်ဈေးသွားပြီးညီအုံးနှိုးဝယ်ခဲ့ပါလို့ပြောတယ်ထို့လူကလည်းမြတ်စွာဘုရားတော့တခုခုလုပ်ပေးတော်မယ်ဆိုပြီးအင်မတန်ပြောနေတယ်ညီအုံးတခုကိုထောက်ပံ့နေဖြစ်ပြီးနောက်တစ်ခုကိုစက်စလစ်ခဲများဖြင့်ဖြစ်ပါဖုံးဖုံးပြီးလုံခြုံအောင်ဖိတ်ပိတ်ပြီးရေကန်ရင်းမှချထားပါပြီးတော့ဒုတိယချောင်းယူပြီးအိုးနှစ်ခုစလုံးကိုရိုက်ခွဲခိုင်းတယ်အဲ့ဒီလူကလည်းသိပ်ပျော်နေပြီးပြောတဲ့အတိုင်းလုပ်တယ်ဒီနေရာမှာတစ်ခုဖျက်ပြီးပြောချင်တာကအိန္ဒိယတိုင်းပြည်ဟာအလွန်ကျယ်ပြန့်ပြီးအင်မတန်ဆန်းကျယ်တဲ့တိုင်းပြည်တစ်ခုဖြစ်တယ်ဖျားဖြစ်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်များပေါ်လာတယ်လို့ပဲအင်မတန်အသိဉာဏ်ခေါင်းပါတဲ့လူတွေလည်းရှိတယ်လွန်ခဲ့တဲ့နှစ်ပေါင်း2500ကတည်းမကဘူးအခုအချိန်မှလည်းလူတယောက်တည်းလို့ရှိရင်သားလုပ်တဲ့လူကအလောင်းကိုတင်းကျိုးပြီးတဝက်လောက်လောင်ပြီးပြီဆိုရင်ခေါင်းကိုတုံးနဲ့ရိုက်ခွဲရတယ်အဲ့ဒီလိုရိုက်ခွဲလိုက်တဲ့အချိန်မှာမျက်ပြေအဝင်ဝကခေတကာပွင့်သွားတယ်လို့အယူရှိကြတယ်အဲ့တော့ဒီလူကလည်းဒီအယူအဆအတိုင်းပဲအင်းဒါဟာငါအဖေအလောင်းကိုတင်းကျုပ်ပြီးဖြစ်လို့ဘုရားကအခုဦးခေါင်းအစမြေဦးကိုရိုက်ခွဲခိုင်းတာပဲဆိုပြီးသိပ်ပျော်နေတယ်မြေဦးကခုကွဲသွားတဲ့အခါထောပတ်တွေကရေကန်အပေါ်ကိုတက်လာပြီးရေစီးနဲ့အတူစီးဆင်းသွားတယ်ကက်စလစ်ခဲတွေကတော့ရေကန်ရင်းမှာပဲမြုပ်နေတယ်ကဲငါလုတ်เสียတော့ပြီးပြီအခုအသင်းရဲ့ဘုန်းကြီးတွေကိုခေါ်ပြီးဒီကြောင့်စလစ်ခဲတွေအပေါ်တက်လာအောင်ဆူတောင်းခိုင်းနေတော့လို့ဆိုတယ်။ထောပါကိုလည်းအောက်သို့ပြန်ကျအောင်ဆူတောင်းခိုင်းတယ်။အဲဒီတော့ဒီလူကဘယ်လိုလဲအရှင်ဘုရား။ကြောက်ခဲတွေကလေးတော့ရေအောက်မှာပဲနေမှာပဲ။ထောပါကတော့ပေါ့တော့တဘာဝတရားအလျောက်ရေအပေါ်ပေါ်လာမှာပဲ။ဒီလိုလျှောက်ထားတော့မြတ်စွာဘုရားကအသင်ဟာတဘာဝတရားအကြောင်းကိုအတော်နားလည်တဲ့လူပဲ။ဒါပေမဲ့သင်နားမလည်ခြင်းတာတစ်ခုကတော့တဲ့ဒီဟာကြောက်ခဲလူလေးတော့အပြုအမူများလုပ်ခဲ့ရင်ကြောက်ခဲလူပဲမြုပ်မှာပဲဘယ်သူမှစွဲတင်လို့မရဘူးတောပတ်လူပေါ်ပါတဲ့အပြုအမူတွေပြုခဲ့ပါကအပေါ်ပေါ်လာမှာပဲဘယ်သူမှခြေထောက်ဆွဲထားလို့လည်းမရဘူးအတင်သာကိုနားလည်အောင်မကြိုးစားခြင်းဘူးတယောက်ယောက်ကတခုခုဖြစ်အောင်လုပ်ပေးမှာပဲဆိုပြီးကိုလှည့်ပြားနေတယ်လို့မိန့်တော်မူတဘာဝတရားကိုသိကြစွာလက်ခံပြီးတဘာဝတရားအလျောက်နေထိုင်ကျင့်ကြံသောဆင်းရဲခြင်းဒုက္ခမှအမြဲဆုံးကင်းလွတ်မည်ဖြစ်သည်တိမဲ့အသီးကပြိုးခဲ့တဲ့မျိုးစေ့ပေါ်မှာမူတည်တယ်ရမယ့်အကျိုးဟာပြုခဲ့တဲ့အပြုအမူပေါ်မှာမူတည်တယ်ဘယ်လိုအပြုအမူလုံဆောင်ချက်မျိုးလဲအဲ့တော့အပြုအမူ၃မျိုးရှိတယ်ကိုယ်၏အပြုအမူနှုတ်၏အပြုအမူ စိတ်ဤအပြုအမူလို့ဖြစ်တယ်။ဘယ်အပြုအမူဟာအရေးကြီးဆုံးလဲ။နေစဉ်သာမန်လူအများကတော့ကိုယ်ဤအပြုအမူကာယကံသာစဉ်အရေးကြီးဆုံးလို့နားလည်ကြတယ်။ဥသိကံကမူသူ့လောက်အရေးမကြီးဘူး။မနောကံကတော့အရေးမကြီးဆုံးပဲ။စိတ်ထဲတစ်ခုခုဝင်လာတယ်။ဘာဖြစ်သလဲ။ဒီလိုထင်ကြတယ်။ဒါပေမဲ့တဖြည်းဖြည်းနဲ့သိလာမှာကမနောကံကသာလျှင်အရေးကြီးဆုံးဆိုတာပဲ။မနောကံကသာလျှင်တစ်ချိန်မှာအစည်းကိုပေးမဲ့မျိုးစစ်ဖြစ်သည်။ဝစီကံနဲ့ကာယကံတို့ဟာမနောကံမှတစ်ဆင့်ပေါ်ပေါက်လာကြတာသာဖြစ်တယ်။ဘာမဆိုစိတ်ထဲမှစတယ်။စိတ်ထဲမှစပြီးတဖြည်းဖြည်းအားကောင်းလာပြီးဝစီကံဖြစ်တော်၎င်း၊ကာယကံဖြစ်တော်၎င်းပေါ်ပေါက်လာတာဖြစ်တယ်။ဥပမာတစ်ခုကကိုယ်နဲ့မတည့်တဲ့လူတစ်ယောက်နဲ့တွေ့ရင်စိတ်ထဲမှာဒေါသတွေ၊မုန်းတီးမှုတွေ၊မကောင်းစေခြင်းနဲ့စိတ်တွေပေါ်ပေါက်လာတယ်။တဖြည်းဖြည်းအဲ့ဒီစိတ်တွေဟာပုံမအားကောင်းလာပြီးဝစီကံအနေနဲ့ပေါ်ပေါက်လာတယ်။အော်ဟစ်ဆဲဆိုလိုက်တယ်။ဒီကနေမှတစ်ဆင့်ကာယကံအဆင့်အထိရောက်ရှိလာပြီးထပြီးပါချလိုက်တာမျိုးဖြစ်တယ်။ဒီမကောင်းမွန်သောကိုယ်ဤအပြုအမူနဲ့နှုတ်ဤအပြုအမူတို့ဟာမကောင်းမွန်သောစိတ်ဤအပြုအမူမှစတင်ပေါ်ပေါက်လာတာသာဖြစ်တယ်။ကာယကံနဲ့ဝစီကံတို့သည်မနောကံဘယ်လောက်ပြင်းပြတယ်ဆိုတာကိုတိုင်းထွားတဲ့ဂိုက်တန်များသာဖြစ်သည်။တို့နည်းတူကောင်းမွန်သောမနောကံမှလည်းကောင်းမွန်သောဝစီကံနဲ့ကောင်းမွန်သောကာယကံများပေါ်ပေါက်လာသည်ဒီမနောကံပေါ်မှာမူတည်ပြီးအတီးရမှာဖြစ်တယ်အကျိုးခံစားရမှာဖြစ်တယ်မဂ်ဂင်လမ်းပေါ်မှာဆက်လက်ရှောက်ရင်းနဲ့ပုံမရှင်းလာပါလိမ့်မယ်နောက်ဥပမာတစ်ခုကတော့လူတစ်ယောက်ကိုတောထဲမှာဓားတိုက်ခံရတယ်ဒီလူကရှိတာအကုန်မပေးဘူးဆိုတော့ဓားကလောဘစိတ်ဒေါသစိတ်နဲ့ဓားထုတ်ပြီးထုတ်တက်လိုက်တယ်နောက်ဥပမာတစ်ခုကအစာအိမ်မှာအနာဖြစ်တဲ့လူတစ်ယောက်ဘိုက်ခွဲဖို့လိုလာတယ်ခွဲစိတ်စပွဲပေါ်မှာအကြောင်းအရာတစ်ခုကြောင့်သေသွားတယ်ဒီဓားနဲ့ဒီဇီယဝန်အူစလုံးသူတို့လက်ထဲကဓားနဲ့လူတူတစ်ယောက်ဟာသေးရတယ်ဒါပေမဲ့ဒီလူနှစ်ယောက်ရဲ့စိတ်စေတနာခြင်းကအင်မတန်ကွာခြားတယ်ဓမ္မစိတ်ထဲမှာကလောဘဒေါသသိစီလိုသောစိတ်စသည်ဖြင့်ဇေယဝန်ကတော့လူနာယောဂတက်တာပြောက်ကင်းဖို့မေတ္တာပြုနာဖြည့်ဝတ်နဲ့ခွင့်စိတ်ပေးတာဖြစ်တယ်။နောက်ဥပမာတစ်ခုကကျုပ်နဲ့မတည့်တဲ့လူတစ်ယောက်ကိုတွေ့လို့ရှိရင်ကျုပ်ကသူ့လူကိုဆဲတယ်ဆိုတယ်။ဟိန္ဒူလူဆဲတာကတော့ဟဲ့ခွေဟဲ့ဝဲဟဲ့မြဲလို့ပြောကြတယ်။ you dog you pig you donkey ပေါ့လေနောက်တစ်ခါကျုပ်ရဲ့မြေးလေးတစ်ယောက်ကအပြင်ထွက်ကစားပြီးရွှံ့လေးပေးချန်ပြီးပြောင်းဝင်လာတဲ့အခါမှာကျုပ်ကဒီစကားလုံးတွေကိုပဲသုံးပြီးတော့ဆူလိုက်တယ် you dog you pig you donkey ဒီနှစ်ခုဟာဝစီကံအစ်စ်မှာတော့တမျိုးတည်းပဲဆဲလိုက်ဆူလိုက်တာပဲဒါပေမဲ့စိတ်စေတနာကလုံးဝမတူဘူးအင်မတန်ကွာခြားသည်မိမိရဲ့စိတ်စေတနာကသာလျှင်မိမိကိုအကျိုးပေးမှဖြစ်တယ်။စိတ်ကသာအရေးကြီးဆုံးဖြစ်တယ်။ဒီလောကကြီးမှာကြုံတွေ့ရသမျှမိမိဘဝတစ်လျှောက်မှာကြုံတွေ့ရသမျှသည်မိမိစိတ်ရဲ့ထွက်ကုန်များသာဖြစ်သည်။လူတူးတစ်ယောက်ဟာဝစီကံကာယကံပါပဲလှုပ်လှုပ်အခြေခံဖြစ်တဲ့စိတ်စေတနာကမတန့်ရှင်းမမှုမြတ်လို့ရှိရင်မှားယွင်းလို့ရှိရင်စိတ်ဆင်းရဲမှုဟာသူ့နောက်ကမြဲလိုက်နေမှာပဲမြင်းနောက်ကလဲလိုက်သလိုပဲကလဲကိုမြင်းမှာတွေ့ထားတဲ့အတွက်မြင်းပြေးသမျှအနေရာတိုင်းကိုလဲကလိုက်နေမှာပဲတနိုင်ငံကနေနောက်တနိုင်ငံကိုပဲသွားသွားဒီကဘာကနေလတွေကျဲတွေစီကိုပဲသွားသွားအတိတ်ကစုဆောင်းထားသောကာမများသည်စိတ်ကျဲမျိုးစိတ်များသည်မဖြူစင်မဆန့်ရှင်းသောစိတ်ဖြင့်ပြိုးခဲ့ပါကစိတ်ဆင်းရဲမှုသာအမြဲရှိနေမည်ဘာပဲလှုပ်လှုပ်ဖြူစင်သောစိတ်စေနာအခြေခံဖြင့်ပြုလုပ်ပါကပျော်ရွှင်မှုသည်မိမိနောက်သို့အမြဲနိုင်နေမည်ကိုယ်အရေးကကိုယ်နောက်အမြဲနိုင်နေသလိုပဲတဲ့ဒါဟာတဘာဝတရားပဲတဘာသူများကိုထိခိုက်စေသောအပြုအမူအပြောအဆိုများကိုဖြူရန်အတွက်စိတ်ထဲမှာဒေါသမုန်းတီးမှုများအရင်ပေါ်ပေါက်လာရသည်အခုတစ်ချိန်ထဲမှာလည်းစိတ်ဆင်းရဲခြင်းဖြစ်ရသည်နောင်ကိုယ်လည်းဒုက္ခဆင်းရဲခြင်းဖြစ်လေအောင် တခြားသူများအပေါ်၌ကူညီသောကောင်းစေသောအပြုအမူကိုပြုရန်စိတ်ထဲမှမေတ္တာဂရုဏာအရင်ပေါ်ပေါက်ရမည်ဒါကြောင့်အခုအချိန်မှလည်းစိတ်ပျော်ရွှင်ရသည်နောင်ကိုလည်းစိတ်ပျော်ရွှင်ချမ်းမြေ့ရမည်ဒီသဘာဝတရားကိုလည်းဆရာသမားကပြောယုံနဲ့ယုံစရာမလိုဘူးမိမိကိုယ်တိုင်တွေ့ရှိနားလည်မှတ်သားလျင်မိမိစိတ်ရဲ့အလေးအကျင့်ဆိုးကိုပြောင်းလဲလာနိုင်မှာဖြစ်တယ်နောင်ကိုတရားနာသလိုပဲတကယ်တမ်းအထောက်အကူမဖြစ်ဘူးပုံမူနှဆိုင်စွာအားထုတ်တဲ့အခါမှာပုံမူဖြည့်ရှင်းလာမယ်အခုသေးငယ်သောခြေလှမ်းလေးများကိုလှမ်းနေခြင်းသာဖြစ်တယ်ကိုယ်ပေါ်မှာရှိနေတဲ့ခံစားမှုဝေဒနာများအားလုံးကိုအရှိအတိုင်းရှုမှတ်တတ်လာတဲ့အခါမှာမကြာခင်သိလာမှာကစိတ်ထဲမှာသူတစ်ပါးကိုထိပါးစေမည့်ယုံညံ့မှုများဆန့်ကျင်မှုများပေါ်ပေါက်လာတဲ့အချိန်ထဲမှာပူသောဝေဒနာများလောင်ကျွမ်းသောဝေဒနာများကိုခံစားရမည်အခုမျက်မှောက်မှာပင်တဘာဝကကိုယ့်ကိုအဖြစ်ပေးနေပြီ။နောက်တစ်ချိန်ကျမှအသီးကိုရမှတစ်ခုတည်းမဟုတ်ဘူး။အခုပြောနေတဲ့အစိကအပူမီးကိုပေးသောမျိုးစစ်ဖြစ်သည်။ဒီလိုနဲ့ပဲဒီလိုမျိုးစစ်မျိုးကိုပြောတာဟာကိုယ့်ရဲ့အလေးအချင်ဖြစ်လာတယ်။မဖြစ်ချင်တာတစ်ခုခုဖြစ်တိုင်းဒေါသမောဟတွေဖြစ်တယ်။ဒီအပူမျိုးစစ်ဟာလည်းပုံမူအားဆန့်ကျင်မလာပြီးဒီအပူမီးကိုတစ်ချိန်လုံးခံစားနေရတော့တာပဲ။ထိုနည်းတူပဲကောင်းမွန်သောအပြုအမူလုပ်တဲ့အခါမှာတစ်ချိန်တည်းမှာအေးချမ်းမှုနှီးတက်မှုတို့ကိုခံစားရတယ်။ဒီအေးချမ်းသောမျိုးစစ်ဟာလည်းပုံမူအားဆန့်လာပြီးတစ်ဆင့်တစ်ဆင့်ပိုပြီးအေးချမ်းမှုကိုခံစားရတယ်။ဒီသဘာဝတရားကိုကျောင်းသားတိုင်းကိုယ်တွေ့ခံစားရမှပြည့်လွတ်နိုင်ပြီ။အသိဉာဏ်ပညာအဆင့်မှာတော့အားလုံးနားလည်ကြတာကြီးပဲ။တချို့တွေကကိုယ့်အသိဉာဏ်တောင်မသုံးပဲသူတဦးတယောက်ကပြောလို့ဆိုပြီးအကျဉ်းမဲ့ယုံကြည်လိုက်ကြတယ်။လူတဦးတယောက်ဟာမနှောကအဆင့်မှာအထူးသတိထားလို့ရှိရင်မစည်းကံနဲ့ကာယကံတို့ကလည်းအမြဲကောင်းမှာပဲ။အခြေခံကကောင်းနေတဲ့အတွက်ဖြစ်တယ်။ဒါပေမဲ့စိတ်ဆိုတာဘာလဲ?စိတ်အကြောင်းကိုလက်တွေ့အဆင့်မှာဘာမှမသိဘဲနဲ့စိတ်ပဲလို့အလုပ်လုပ်တယ်ဆိုတာကိုမသိဘဲနဲ့စိတ်ရဲ့အပြုအမူကိုဘယ်လိုသတိပြုမလဲ။ဝိပဿနာအားထုတ်နေတာဟာခေါင်းကနေခြေပြားအထိကိုယ်ပေါ်မှာရှိတဲ့ခံစားမှုဝေဒနာတွေကိုသာမှတ်နေတာမဟုတ်ဘူး။စိတ်ကဘယ်လိုအလုပ်လုပ်နေတယ်ဆိုတာကိုပါမှတ်နေခြင်းဖြစ်သည်။အကျွတ်တရားရရှိပြီးသူတူဟာယုံနဲ့နံနှစ်မျိုးစလုံးရဲ့အဖြစ်မှန်ကိုသိရှိပြီးဖြစ်သည်။စိတ်27မျိုးရှိသည်စိတ်စေတသိက်52မျိုးရှိသည်မကြာမကြာစိတ်1မျိုးဟာစိတ်စေတသိက်1မျိုးဖြင့်တွဲ၍ပေါ်လာမည်နောက်တစ်ခါနောက်စိတ်1မျိုးဟာနောက်စိတ်စေတသိက်1မျိုးနဲ့တွဲ၍ပေါ်လာမည်ဒါပေမဲ့အခုအစ်စ်မှာဒါတွေကိုအသေးစိတ်သိစရာမလိုဝိပဿနာရဲ့သူငယ်တန်းအစ်စ်မှာပဲရှိသေးတယ် PhD ယူတဲ့အခါကျမှဒါတွေကိုသိဖို့လိုမယ်ဒီအစ်စ်မှာစိတ်ရဲ့အစိတ်အပိုင်းကြီး၄ခုကိုသိရမယ်။တရားအားထုတ်ရင်းနဲ့ဒီ၄မျိုးကိုသိလာမယ်။အဲ့တော့နံပါတ်1ကဝိညာဏသိမှု။သုတာဝန်ကအာယုံကိုသိအောင်လုပ်ပေးလိုက်တာပဲ။အာယုံ6ပါးဟာဒီဝိညာဏနဲ့ထိတွေ့မှသာလျှင်အသက်ဝင်လာတယ်။နောက်မို့သူတို့ဟာသူတို့ပဲနေရင်အသက်မရှိဘူး။ဘယ်တော့ပဲမျက်လုံးတွေနားတွေကောင်းနေသည်ဝိညာဏမရှိရင်ဘာမှမမြင်ရမကြားရဘူးဥပမာစာအုပ်တစ်အုပ်ကိုအင်မတန်အာရုံစိုက်ပြီးမျက်စိကိုအသုံးပြုပြီးဖတ်နေတယ်တယောက်ယောက်ကအလားစကားပြောရင်မကြားလိုက်ဘူးနားကကောင်းပေမဲ့ကိုယ့်ရဲ့သိမှုကနားနဲ့အဆက်အသွယ်မရှိပဲအမြင်အာရုံမှာသာစူးစိုက်နေတဲ့အတွက်ကြောင့်ဖြစ်တယ်ဒီလိုပဲသချင်းတစ်ခုကိုအင်မတန်စူးစိုက်စွာနားထောင်နေစဉ်မျက်စိဖွင့်ထားပေမဲ့တဦးတယောက်အခန်းထဲဝင်လာပြီးပြန်ထွက်သွားတာကိုမသိလိုက်ဘူးအဲ့တော့အတန်တစ်ခုလာလို့ရှိရင်ဝိညာဏကအတန်လာတယ်လို့ပြောပြလိုက်တာပဲရှိတယ်အဲ့တော့ဝိညာဏပြီးနောက်တစ်ဆင့်ဘာဖြစ်တယ်လဲလို့ဆိုလို့ရှိရင်တင်ညာတဲ့နောက်စိတ်ရဲ့ဒုတိယအပိုင်းကတင်ညာအဲ့တော့တင်ညာဆိုတာကအာယုံဤသဘောကိုမှတ်ခြင်းတဲ့တင်ညာရဲ့အလုပ်ကအရင်ကအတွေ့အကြုံတွေပေါ်မှာမူတည်ပြီး ဘာအတန်လဲဆိုတာကိုသူကပြောပြတယ်။ဆဲဆိုတဲ့အတန်လား၊ချိန်မှုန့်တဲ့အတန်လားဆိုတာကိုခွဲခြားမှတ်မိသိရှိတယ်။မှတ်မိယုံနေမကဘူး။သူကတန်ဖိုးပါဖြတ်ပေးလိုက်တယ်။ဆဲဆိုတဲ့အတန်ဆိုရင်ဒါဟာမကောင်းဘူးလို့ပြောပြလိုက်တယ်။ချိန်မှုန့်စကားများဆိုရင်"အိုးအလွန်ကောင်းပြီ"လို့သူကပြောပြလိုက်တယ်။သူကအယောင်ချဲ့ပေးလိုက်တယ်။အဲ့ဒီလိုမှတ်မိပြီးတန်ဖိုးဖြတ်လိုက်တာနဲ့နောက်တစ်ဆင့်ကဘာဖြစ်လဲဆိုတော့ဝေဒနာခံစားခြင်းနဲ့ခံစားမှုဝေဒနာတွေတစ်ခုလုံးမှပေါ်ပေါက်လာတယ်ဝေဒနာတွေကတစ်ချိန်တည်းပေါ်ပေါက်လာတာပဲဒါပေမဲ့ပေါ်လာတဲ့တစ်ချိန်တည်းမှာတင်ညာကကောင်းတယ်မကောင်းဘူးဆိုတာကိုပြောပြလိုက်တယ်အကယ်၍ကောင်းတယ်လို့တင်ညာကပြောလိုက်ရင်ဝေဒနာတွေဟာကာယသောဒုက္ခဝေဒနာများဖြစ်လာတယ်အကယ်၍မကောင်းဘူးလို့တင်ညာကပြောလိုက်ရင်ဝေဒနာတွေဟာမသာယာသောဒုက္ခဝေဒနာများဖြစ်လာတယ်အဲ့တော့ဒုက္ခအစဉ်ကဘာဖြစ်လဲဆိုရင်သင်္ခါရ။သင်္ခါရဆိုတာကဖြစ်ဖြစ်စီရင်တတ်သောတရား။သူ့ရဲ့တာဝန်ကတုံ့ပြန်ရန်ဖြစ်သည်တဲ့။ဘာကိုတုံ့ပြန်တာလဲဆိုရင်ဖြစ်ပေါ်လာသောဝေဒနာကိုတုံ့ပြန်တာဖြစ်တယ်။ဆဲဆိုတဲ့အတန်ကြားတယ်။မသာယာသောဝေဒနာများပေါ်လာတယ်။ငါမကြိုက်ဘူး၊ငါမကြိုက်ဘူး၊ရပ်လိုက်ပါဆိုပြီးတုံ့ပြန်နေတာပဲ။ချိန်မှုန်းသောစကားများကြားရင်လည်းသာယာသောဝေဒနာများပေါ်ပေါက်လာတယ်။ဒါကငါကြိုက်တယ်ဒါကငါကြိုက်တယ်နောက်ထပ်ကြားနေသေးတယ်ဆိုပြီးသင်္ခါရကတုံ့ပြန်နေတယ်အဲ့တော့ပြန်ပြီးတော့ချုံလိုက်မယ်ဆိုလို့ရှိရင်နာမ၄မျိုးရှိတယ်ပထမကဝိညာဏဝိညာဏကဝင်လာတဲ့အာယုံ၆ပါးကနေတစ်ဆင့်ဝင်လာတဲ့အာယုံကိုသူကသိလိုက်တယ်အတန်ဆိုရင်ဖြင့်အတန်အစင်းဆိုရင်ဖြင့်အစင်းသူကပြောပြလိုက်တယ်အဲ့ဒီအခါမှာတင်ညာကအဲ့ဒီအတန်ကိုကောင်းတယ်မကောင်းဘူးဆိုပြီးတော့တန်ဖိုးဖြတ်ပေးလိုက်တယ်။တစ်ချိန်တည်းမှာဝေဒနာပေါ်လာပြီးအဲ့ဒီဝေဒနာကတာယာသောဝေဒနာသို့မဟုတ်မတာယာသောဝေဒနာဖြစ်နိုင်တယ်။အဲ့ဒီဝေဒနာပေါ်မှာမူတည်ပြီးသင်္ခါရကတုံ့ပြန်တယ်တဲ့။မျက်စိအာယုံမှာလည်းဒီအတိုင်းပဲ။အနံ့အယတာအထီးအတွေ့စိတ်အာယုံတွေမှာလည်းထို့အတူပဲ။စိတ်ထဲမှာအတွေ့တစ်ခုဝင်လာတယ်။တာယာသောအတွေ့မတာယာသောအတွေ့ဘာဖြစ်တယ်ပုံမှန်မူတည်ပြီးကောင်းတယ်မကောင်းဘူးဆိုတာကိုတင်ညာကပြောပြတယ်အဲ့ဒီပုံမှန်မူတည်ပြီးဝေဒနာတွေပေါ်လာတယ်အဲ့ဒီဝေဒနာပုံမှန်သင်္ခါရကတုံ့ပြန်တယ်ဒီအာယုံ6ပါးစလုံးမှာနှစ်သက်တဲ့တုံ့ပြန်မှုနဲ့မနှစ်သက်တဲ့တုံ့ပြန်မှုတို့အမြင်ရှိနေတယ်နှစ်သက်တာဆိုလို့ရှိရင်မကြာခင်တတ်မဲ့မှုကိုပြောင်းသွားတယ်မနှစ်သက်တာဆိုရင်မကြာခင်ရေချာမုန်းတိမှုကိုပြောင်းသွားတယ်ဒီလိုနဲ့ပဲတတ်မဲ့မှုယုံချမုန်းတိမှုဆိုတဲ့သင်္ခါရတွေကိုအမြဲပွားနေတာပဲ။ဒါတွေကမျိုးစိတ်တွေပဲ။ဝိညာဏသိမှုအစစ်မှားကမျိုးစိတ်မဟုတ်သေးဘူး။သူကနေအသိမပေးနိုင်ဘူး။တင်ညာအာယုံဤသဘောကိုမှတ်တဲ့အစစ်ဟာလည်းမျိုးစိတ်မဟုတ်သေးဘူး။သူကနေအသိမပေးနိုင်ဘူး။ဝေဒနာခံစားမှုအစစ်မှားလည်းမျိုးစိတ်မဟုတ်ဘူး။သင်္ခါရတုံ့ပြန်မှုကိုပြုလုပ်တဲ့စိတ်ရဲ့အစိတ်အပိုင်းကသာလျှင်မျိုးစိတ်ဖြစ်တယ်။သင်္ခါရရဲ့စအဓိပ္ပာယ်ကဘာလဲဆိုလို့ရှိရင်ထက္ခာတလဲလဲထက္ခာတလဲလဲပြုသောအပြုအမူများလို့အဓိပ္ပာယ်ရှိတယ်။နှစ်သက်ဖွယ်ရာကိုတတ်မဲ့လို့ရှိရင်လည်းထက္ခာတလဲလဲထက္ခာတလဲလဲအဆက်မပြတ်တတ်မဲ့တော့တာပဲ။ယုံရှားမုန်းတိမှုဆိုရင်လည်းထက္ခာတလဲလဲထက္ခာတလဲလဲအဆက်မပြတ်ယုံရှားမုန်းတိတော့တာပဲ။ဒါကိုသင်္ခါရလို့ခေါ်တယ်။သင်္ခါရဟာအရေးကြီးဆုံးပဲ။သင်္ခါရကသာလျှင်ဒီနေ့အသီးကိုပေးမဲ့မျိုးစိတ်ဖြစ်တယ်အဲ့တော့သင်္ခါရ3မျိုးရှိတယ်နံပါတ်1ကရေပေါ်မှာမြင်းကြောင်းဆွဲလိုက်သလိုပဲချက်ချင်းပြောက်ပြက်သွားတဲ့သင်္ခါရမျိုးသိရင်မကြည့်ဘူးဒုတိယမျိုးစားကတဲပေါ်မှာနှိုင်းဆွဲလိုက်သလိုပဲမနေ့ကဆွဲရင်ညနေရေးတဲ့ရင်ပြောက်ပြက်သွားတယ်တတိယကတော့ကြောက်ဆောင်မှာတူနဲ့ဆောက်နဲ့နဲ့စွာထွင်းထားတဲ့လိုင်းလိုပဲတဲ့အဲ့ဒါကိုပြောက်ပြက်အောင်လုပ်လို့ရတယ်ဒါပေမဲ့အင်မတန်ကြာမယ်ဒီ line မျိုးဟာအင်မတန်ကြောက်စရာကောင်းတယ်။မိမိကိုထိပါးစေမဲ့သင်္ခါရမျိုးဖြစ်တယ်။အဲ့ဒီလို line တွေနေ့စဉ်နဲ့အမျှထွေးနေလို့ရှိရင်သင်္ခါရတွေမြောက်များစွာပေါ်လာမယ်။သင်္ခါရတွေအားလုံးကိုကိုယ်မှတ်မိဘူး။ကိုယ်စိတ်ထဲမှာဆွဲချံခဲ့တဲ့သင်္ခါရတစ်ခုနှစ်ခုတော့ရှိမယ်။ငါဘယ်တုန်းကဘယ်လိုတုံ့ပြန်ခဲ့တာဒီလိုဖြစ်မလုပ်သင့်ခဲ့ဘူးဆိုပြီးပြန်သတိရမယ်။တလကုံတဲ့အခါမှာဒီတလအတွင်းမှာနေဆိုင်သောသင်္ခါရဘယ်နှခုပြုလုပ်ခဲ့တယ်လဲလို့ပြန်စဉ်းစားကြည့်ပါ တနည်းကုန်တဲ့အကာမှာလည်းထုံနည်းတူဘူးပဲအနည်းဆုံးကိုမှတ်မိတာတစ်ခုနှစ်ခုတော့ကျန်နေမှာပဲဒီလိုနဲ့ပဲသင်ကြိုက်ကြိုက်မကြိုက်ကြိုက်သိရတော့မယ့်အချိန်မှာထုံနဲ့ဆိုင်သောသင်္ခါရတစ်ခုဟာအပေါ်ယံသို့တက်လာမယ်ဒီကနေ့အချိန်မှာစိတ်ဟာကြောက်စရစ်ခဲတွေနဲ့ပြည့်နေလို့ရှိရင်နောက်ဘဝရဲ့ပထမဦးဆုံးသောစိတ်တည်လဲယခုဘဝရဲ့နောက်ဆုံးစိတ်ရဲ့ထွက်ကုန်တာဖြစ်တဲ့အတွက်အသေးတူသားဆိုသလိုပဲကောင်းတဲ့တတ္တိတွေမကောင်းတဲ့တတ္တိတွေတည်လာသလိုပဲဒီဘဝရဲ့နောက်ဆုံးစိတ်ဟာမနာလိုစိတ်မုန်းကြီးစိတ်များစိတ်ပျက်ခြင်းများဖြစ်နေရင်နောက်ဘဝရဲ့ပထမစိတ်ကလည်းထိုကဲ့သို့ပင်ဧကမုခဖြစ်မှာပဲအကယ်၍ဒီဘဝရဲ့နောက်ဆုံးစိတ်ဟာသောဘများနဲ့ပြည့်နေလို့ရှိရင်ပျော်ရွှင်ချမ်းမြေ့နေရင်နောက်ဘဝရဲ့ပထမစိတ်ဟာလည်းထိုနည်းတူပဲပျော်ရွှင်ချမ်းမြေ့နေမယ်သဘာဝတရားကဒီလိုပဲဝိပဿနာဟာသေဘုံသေးနီးတက်အောင်သင်ပေးသည်အေးချမ်းငြိမ်သက်စွာတည်တတ်အောင်သင်ပေးသည်စိတ်ဟာအားလုံးကိုတတိပြုသိမှတ်လျက်သာသိနေဝိပဿနာကိုသေချာမှန်ကန်စွာအားထုတ်သူသည်တတိလက်လွတ်ဖြစ်၍မသေးဘူး။ငိုယိုကြောက်ရွံ့လျက်မသေးဘူး။အမြဲတမ်းပြုံးရွှင်စွာနဲ့သေနေ။ဘာဖြစ်လို့လဲဆိုတော့သူ့အဖို့သေတာဟာယာထူးတက်တာပဲ။ယာထူးကြတာမဟုတ်ဘူး။ငိုစရာမလိုဘူး။ဒါပေမဲ့သေတတ်ဖို့အတွက်ကအရင်နေတတ်အောင်ချင်းရမယ်။ဒါကြောင့်အခုနေတတ်ထိုင်တတ်အောင်ဒီရင်စိတ်ကိုသင်ပေးနေတာဖြစ်တယ်။ဒီလိုနေတတ်ဖို့ဟာလေစိတ်ရဲ့အလေးအချင်ကိုအတွင်းကြဆုံးအစ်စ်မှာကြောင်းလဲပြစ်ဖို့ပဲဒီအတွင်းထဲမှာရှိတဲ့စိတ်ကသာလေအမြဲတမ်းတုန်ပြန်နေခြင်းဖြစ်သည်ကိုယ်ထဲမှာရှိတဲ့ခံစားမှုဝေဒနာတွေနဲ့ခိုင်မြဲစွာဆက်သွယ်နေပြီးအဆက်မပြတ်တုန်ပြန်နေတာဖြစ်တယ်ဒီလိုတုန်ပြန်နေတာကိုအပေါ်ယံစိတ်ကမသိဘူးမကြာမကြာတော့ဒီဝေဒနာတွေကိုအပေါ်ယံစိတ်ကတိရှိလာမယ်ဒါပေမဲ့များသောအားဖြင့်ဒီသိငဲ့သိငွေ့သောဝေဒနာများရှိနေမှကိုမသိဘူးအတွင်းစိတ်ကတော့ရုပ်ခန္ဓာနဲ့အမြဲတမ်းဆက်သွယ်နေတဲ့အတွက်ဒီဝေဒနာတွေကိုအမြင်သိနေတယ်ဒီဝေဒနာအမျိုးမျိုးကိုတတ်မဲ့မှုဖြစ်တော်၎င်းရွှေရှားမုန်းတီးမှုဖြစ်တော်၎င်းမတိနားမလည်မှုဖြစ်တော်၎င်းအမြဲတမ်းတုန်ပြန်နေသည်ဒါဟာအတွင်းစိတ်ရဲ့အလေးဖြစ်တယ်ဝိပဿနာအားထုတ်ခြင်းဖြင့်ပထမဦးဆုံးအရေးကြီးတာဘာလုပ်ရတယ်လဲဆိုရင်ဒီအတွင်းစိတ်နဲ့အပေါ်ယံစိတ်အကြားထဲမှာရှိတဲ့အကာအကွယ်များကိုဖြိုခွဲနေတာဖြစ်တယ်။တဖြည်းဖြည်းနဲ့ဘာဘူးမှမသိတာမရှိတော့ဘူး။အပေါ်ယံသာမန်စိတ်ကအားလုံးကိုသိလာလိမ့်မယ်။ခန္ဓာကိုယ်အတွင်းမှာဖြစ်ပေါ်လာသည့်အားလုံးကိုကောင်းစွာသိမှတ်နေလိမ့်မယ်။ဒါဟာအင်မတန်အရေးကြီးတဲ့အောင်မြင်မှုဖြစ်တယ်။ဒါရင်သာမကဘူး။ဒုတိယအရေးကြီးတဲ့အချက်ကကိုကဖြစ်ပေါ်နေတာအားလုံးကိုသိနေပေမဲ့လုံးဝတုံ့ပြန်ခြင်းမရှိတာပဲဖြစ်တယ်။လူတွေဟာနေ့စဉ်မှာကိုယ့်ကိုယ်မှာဘာတွေဖြစ်နေတယ်ဆိုတာကိုသတိမပြုမိကြဘူး။ဥပမာလူတစ်ယောက်ကထိုင်ပြီးစာရေးနေတယ်ဆိုလို့ရှိရင်အကြာကြီးထိုင်လာတဲ့အခါမှာအမီနေရာကနာကျင်မှုဟာဆလာတယ်။ဒါပေမဲ့အပေါ်ယံအသိစိတ်ကစဲ့ပြီးစာရေးခြင်းကိုလုပ်နေတယ်။အတွင်းစိတ်ကသာဒီနာနေတာထုံနေတာကိုသိပြီးငါမကြိုက်ဘူးဆိုပြီးတုံ့ပြန်တယ်။ဒါကြောင့်နေရာပုံစံကိုပြောင်းပြီးထိုင်လိုက်တယ်။ရားရင်လည်းဒီလိုပဲအပေါ်ယံအပြင်စိတ်ကမသိသေးခင်မှာအတွင်းစိတ်ကတုံ့ပြန်လိုက်ပြီးကုတ်လိုက်တယ်။အရေးကြီးတာတစ်ခုကအပြင်စိတ်နဲ့အတွင်းစိတ်ဟာဘာမှကွဲပြားမှုမရှိတော့ပဲအပြင်စိတ်ဟာဖြစ်ပေါ်နေသည့်အားလုံးကိုသိလာပြီးအချိန်မှာတုံ့ပြန်မှုမရှိပဲတည်ငြိမ်စွာနေနိုင်ရမယ်တဏှာရဲ့ဒိဋ္ဌံထိုင်တဲ့အချိန်မှာဘယ်လောက်ပြင်းထန်သောဝေဒနာဖြစ်ပေါ်နေပါစေလုံးဝတုံ့ပြန်မှုမရှိဘဲနဲ့ပြုံပြုံလေးသာရှုမှတ်နေနိုင်သောအချိန်အခါများမကြမကြပေါ်ပေါက်လာမယ်ဒီအချိန်လေးတွေဟာအင်မတန်ကြည်နူးစရာကောင်းပါသည်ဒီလိုစိတ်ကိုတည်ငြိမ်စွာထားနိုင်တဲ့အချိန်တွေပိုကြာလာပြီးတဖြည်းဖြည်းနဲ့တနာကြီးလုံးလုံးစိတ်ကိုတည်ငြိမ်စွာထားနိုင်တဲ့အဆင့်သို့ရောက်လာပါလိမ့်မယ် တဲ့ရဲ့အလေးအကျင့်ပုံစံဟာပြောင်းလဲလာမယ်အချိန်တော့ကြာမယ်အခုကောင်းသောအစပြုခဲ့ပြီနောက်သူ့ဟာသူဆက်ဖြစ်လာပါလိမ့်မယ်ဥပမာပေးရမယ်ဆိုရင်တစ်ချိန်လုံးကကောင်းဟာရေအောက်မှအမြဲမြုပ်နေတယ်အခုမကြာမကြာကောင်းဟာရေပေါ်ပေါ်လာပြီးဘေးပတ်ဝန်းကျင်ကိုရှုမှတ်တယ်မတုံ့ပြန်ဘူးမတန်ပြန်ဘူးရေအောက်ပြန်မြုပ်သွားတယ်နောက်တစ်ခါရေပေါ်ပြန်ပေါ်လာပြန်တယ်တစ်ချိန်မှဆင်းရဲခြင်းတွေအပေါ်မှာတစ်ချိန်လုံးကောင်းဟာပေါ်နေပြီးဆင်းရဲခြင်းနဲ့ပဲတဲဆိုပြန်မမြုပ်တော့ဘူး။ဘာဆင်းရဲခြင်းကမှကိုယ့်ကိုဖိနှိပ်ထားနိုင်ခြင်းမရှိတော့ဘူး။ဒီအဆင့်ရောက်ဖို့ကြိုးကြိုးစားစားအလုပ်လုပ်ရမယ်။ဘယ်သူမှကိုယ့်အတွက်မလုပ်ပေးနိုင်ဘူး။ကျန်တဲ့6ရက်ကိုကောင်းစွာဆုံးချပါ။စင်ဘဝမှာအင်မတန်ကောင်းမွန်သောရက်များဖြစ်ပါလေ။ဒီနေ့အားထုတ်ခဲ့တာဟာအင်မတန်သေးငယ်သောအစသာဖြစ်တယ်။ကျန်6ရက်မှာဒီတရားရှုမှတ်နည်းကိုသေချာနားလည်သဘောပေါက်အောင်လုပ်ပါ။ဒါမှတစ်သက်တာလုံးအသုံးချသွားနိုင်ပြီးပျော်ရွှင်သောသဟဇာတာမျှသောဘဝကိုနေနိုင်မယ်။ဒါမှမိမိအတွက်ရောသူများတွေအတွက်ပါကောင်းပါသည်။ဤဝိပဿနာတရားအားထုတ်နည်းဖြင့်ဒုက္ခဆင်းရဲခြင်းများမှချက်လွတ်နိုင်ပါစေ။မိမိကိုချုံနှောင်ထားသောတတ်မဲ့မှုများ၊မုန်တီးမှုများ၊မာယွင်းသောယုံကြည်မှုများမှကင်းဝေးနိုင်ပါစေ။စိတ်မှန်သောအကျွတ်တရား၊စိတ်မှန်သောအေးချမ်းမှု၊စိတ်မှန်သောညီညွတ်မှု၊စိတ်မှန်သောပျော်ရွှင်မှုတို့ကိုရရှိကြပါစေ။ဘဝေတုတ္တပမင်္ဂလံဘဝေတုတ္တပမင်္ဂလံဘဝေတုတ္တပမင်္ဂလံသာတုသာတုသာတု